ကိုဗစ်ကာယောဂါကူးစက်မှုတွေအများဆုံးတွေ့နေရတဲ့ရန်ကုန်တိုင်းမှာဒီရက်ပိုင်းအတွင်းအတည်ပြုလူနာရုံနဲ့သွားပေမဲ့စက်ထိန်းထားဖို့လိုအပ်နေစေဖြစ်တယ်လို့ကျန်းမာရေးပညာရှင်တွေသတိပေးနေတဲ့အကြောင်းပြောပြပါမယ်ရှင်မကတော့စုစုပါ ရန်ကုန်တိုင်းအတွင်းအော်တိုဘာလ3ရက်နောက်မှာကိုဗစ်ရောဂါပိုးတွေ့ရှိသူဦးရေအမြင့်ဆုံးဖြစ်ခဲ့ပေမဲ့အခုဆိုရင်ကူးစက်သူအတည်ပြုလူနာကျဆင်းလာတာသတင်းတစ်ပတ်ကျော်ရှိသွားပြီလို့ရန်ကုန်တိုင်းကိုဗစ်ကော်မတီဒုရုပ္ပထတောက်တာဆိုဝေးဆိုကပြောပါတယ်။ဒါပေမဲ့လည်းအခြေအနေကိုဆက်ပြီးထင်ထားနိုင်မုန်းနဲ့ကူးစက်မှုတွေကျဆင်းမှုကျန်းမာရေးဆိုင်ရာညွှန်ကြားချက်တွေကိုတိတိကျကျလိုက်နာ သီကံစနစ်ကြားနာစွာနဲ့ဒီကိုဗစ်မှာသတ်မှတ်ချက်တွေကျွန်တော်တို့တိုင်းနာကြဖို့လိုပါတယ်။နောက်လူအများရှိနေတဲ့နေရာတွေဈေးတွေအလုပ်ယုံတွေစက်ယုံတွေနောက်လူအများနဲ့စုဝေးပြီးတော့ဈေးယုံနဲ့နေတဲ့နေရာတွေမှာအဆောင်တွေနေရာထိုင်ရင်းတွေမှာအထူးသတိပြုဖို့အာယုံစိုက်ဖို့လိုက်နာကြဖို့လိုပါတယ်။တင်းတင်းကြပ်ကြပ်စောင့်ကြည့်ကြဖို့လည်းကျွန်တော်တို့လိုအပ်ပါတယ်
။အပြင်သွားရင်ပါးစပ်နဲ့နှာခေါင်းဆီးတို့ကိုစနစ်တကျမဖြစ်မနေတက်ဆင်ဖို့လိုပြီးကိုဗစ်ရောဂါလက္ခဏာရှိသူတွေအနေနဲ့လည်းကိုယ်ကနေတဆင်ပတ်ဝန်းကျင်ကိုမကူးဆက်စေဖို့သတိထားဆင်ခြင်ရမယ်လို့ပြောပါတယ်။အခုလိုကာလမှာဆေးရုံဆေးခန်းတွေပုံမှန်ပြန်ဖွင့်နိုင်မှုကအရေးကြီးပြီးဒါနဲ့ပတ်သက်လို့ဆွေးနွေးညှိနှိုင်းနေတဲ့အကြောင်းတွေကိုလည်းဒေါက်တာဆိုဝေဆိုးကပြောပါတယ်
။ New normal လူနေမှုပုံစံအစ်စ်နဲ့အာဝင်ခွင့်ကြတဲ့သေးယုံနေသေးကန်းနေဖြစ်အောင်ပြည်သူလူထုကိုတူတယောက်မကြံသင်ရဲ့ချမ်းသာမရွေးကျမ်းမာရေးတောင်းချောက်မှုပုံမှန်ရရှိအောင်ဆောင်ရွက်ပေးနိုင်တဲ့သေးယုံသေးကန်းများဖြစ်အောင်ကျွန်တော်တို့ပြုပြင်ဆောင်ရွက်လျက်ရှိပါတယ်ထူးသဖြင့်တော့ကျွန်တော်တို့ပြည်သူသေးယုံကြီးများကိုယခုအခါမှာဒီကျွန်တော်တို့ new normal ပတ်ဝန်းကျင်ပုံစံအစ်စ်နဲ့ kait ညီတဲ့သေးယုံကြီးများဖြစ်အောင်ကြောင်းလဲလျက်ရှိပါ
ဒီနေ့နှစ်ဆိုင်ပိုင်းကစလို့ကမ္ဘာတဝန်းကိုဗစ်ကာယောဂါကူးစက်မှုတွေပြန့်နှံ့ခဲ့ပေမဲ့မြန်မာနိုင်ငံမှာတည်ဆုံးသူ10,000တောင်မပြည့်ခဲ့သလိုအတူပြုလူနာလည်းနေပါခဲ့ပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ကနေစတင်ပြီးတရုတ်ပြည်ယောဂါကူးစက်ခဲ့ရကတည်ဆုံးသူ10,000အထိတိုးလာသလိုကူးစက်သူအရေအတွက်ဟာလည်း10,000အထိရှိခဲ့တာပါ။ကျန်းမာရေးနဲ့အကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်ဆိုကလည်းကူးစက်သူအများဆုံးရှိနေတဲ့ရန်ကုန်ပြည်သူတွေမလိုအပ်တဲ့အိမ်ပြန်မထွက်ဖို့နဲ့မဖြစ်မနေအိမ်ပြန်ထွက်ရမယ်ဆိုရင်လည်းကျန်းမာရေးအသိအမြင်ရှိဖို့ကိုတိုက်တွန်းထားပါတယ်
။ကျန်းမာရေးနဲ့အားသာဝန်ကြီးဌာနကလည်းလက်ရှိမှာထုတ်ပြန်ထားတယ်ပေါ့နော်။တက်နေတဲ့များဒီချိန်မှာရန်ကုန်တိုင်းဒေသကြီးမှာနေထိုင်တဲ့မိဘပြည်သူတွေနဲ့အိမ်ပါပဲတက်နေကြတာတွေ့ပြီးပါပေါ့နော်။အဲဒါပဲလည်းမဖြစ်မနေကုလစားဝေးတွေအပြင်ထွက်ရတဲ့လူတွေကလည်းမိသားစုတိုင်းမှာရှိနေတာပေါ့နော်။ရှိနေတဲ့အခါကျရင်ဒီအိမ်ပါနေတဲ့လူတွေရောရှင်းတယ်တော့ကပိုရှိတဲ့လူတွေလည်းထိတွေ့ကြရမရှိဘူး။တကယ်ပဲသူ့ကူးကြအကြောင်းလည်းမရှိဘူးပေါ့။အဲ့တော့အပြင်ဆက်တဲ့လူကတော့အထူးတတိအမြဲတမ်းထားပြီးတော့ကာဝယ်ဖို့လိုပါတယ်။ဘာလို့ဆိုတော့သူ့ကိုကူးဆက်လိုက်တာနဲ့အိမ်ပြန်တဲ့ခါကျရင်အိမ်မှာရှိတဲ့မိသားစုတွေလည်းကူးဆက်ခံရနိုင်တယ်။အဲ့လိုနဲ့ဒါတမိသားစုတုံးကူးဆက်မှုတွေကရရှိပြီးတော့ကျွန်တော်တို့စေုံနေမှာကုသမှုခံရများတရားနဲ့အားလုံးအတိပဲဖြစ်ပါတယ်။
ကျမရင်းနဲ့အာကစားဝန်ကြီးဌာနရဲ့ဒီနေ့မွန်လယ်ပိုင်းထုတ်ပြန်ကြေညာအထိဆိုပြည်တွင်းမှာအတူပြုလူနာပေါင်း41,000ဦးရှိနေပြီးတိတ်ဆုံးသူကတော့15,000ဦးရှိနေပါတယ်။ကိုဗစ်ဒုတိယလှိုင်းမှာလူနာဦးရေများလာလို့နေရာလိုအပ်ချက်တွေကြောင့်ရန်ကုန်တိုင်းအတွင်းမှာကိုဗစ်လူနာပေါင်း9,800လောက်ကိုကုသပေးနိုင်တဲ့ကုသရေးဌာနအသစ်14ခုကိုတိုးချဲ့ထားပြီးကာယောဂါကူးစက်ဖြစ်ပွားနေတာကိုဟန်တားနိုင်ဖို့အရှင်မြင့်ဆောင်ရွက်သွားမယ်လို့ကျမရင်းနဲ့အာကစားဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်။ကျမကတော့စုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။